အခုတော့နေဆက်သတင်းတောက်တွေစူးစီးတင်ပြနေတဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ရမှာပါရှင်
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွှာမှာနားဆင်ရမှာတွေကတော့အေယာရီမြစ်စုံရေကာတာအပါဝင်တခြားရေကာတာစီမံကိန်းတွေရက်ဆိုင်မှုအတွက်ကချင်ဒေသခံတွေစုတောင်းပွဲကျင်းပခဲ့ကြပါတယ်။တနင်္လာရီတိုင်းဒေသကြီးကဘန်းချောင်းကြောက်မီးရွှေစီမံကိန်းကို KNU ကနေပြန်လည်လေ့လာစုံစမ်းသွားမယ်ဆိုတာနဲ့ရှမ်းပြည်နယ်မြောက်ပိုင်းတန်မွန်ရဲဒေသကတရုတ်စာပေရင်ကျေးမှုအတိကသုံးဆွဲတဲ့တရုတ်နယ်ပွားတွေကိုမြမအစိုးရကနေမုံဝန်းဗမာတိုင်းရင်းသားလို့သတ်မှတ်ခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
သမဂါနူပန်ဘာတည်င်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါအစိုးရတဲ့အနေနဲ့အေယာဝတီမြစ်ပေါ်ကမြစ်ဆုံရေကာတာစီမံကိန်းအပအဝင်တခြားရေကာတာစီမံကိန်းအားလုံးကိုထောက်ရရဆိုင်းပေးဖို့မတ်လ14ရက်နေ့ကြာရောက်တဲ့နိုင်ငံတကာမြစ်ချောင်းများဆိုင်ရာအထိမ်းအမှတ်နေ့မှာကချင်ပြည်နယ်ဒေသခံတွေနဲ့ဂိုင်းကနပေါင်းစုံကနေဆူတောင်းပွဲပြုလုပ်ခဲ့ကြပါတယ်မြစ်ဆုံစီမံကိန်းပြန်လည်လှုပ်ဆောင်လာမှာကိုဒေသခံတွေကစိုးရိမ်နေပြီးအစိုးရတဲ့လက်ထက်မှာမြစ်ဆုံစီမံကိန်းထောက်ရရဆိုင်းသွားဖို့မျှော်လင့်နေကြသလိုသူတို့ရဲ့မူလနေရင်းကိုပြန်လည်နေထိုင်ခွင့်ပေးဖို့လိုလားတယ်လို့ဒေသခံတော်လူရာကပြောပါတယ်ဒေသခံတွေဟာအေယာဝတီမြစ်ဆုံစီမံကိန်းကြောင့်တောင်ဖရမလီယံမြစ်ဆုံစတဲ့ခြေရွာတွေဟာအခုခါမှာအောင်မြင်သာဆံပြခြေရွာမှာပြောင်းရွှေ့နေထိုင်ကြပါတယ်ဆူတောင်းပွဲကိုမြစ်ချနာမြို့ကအဖွဲ့အစည်းတွေနဲ့ဒေသခံများပြည်သူအယောက်300ကျော်တက်ရောက်ခဲ့ပါတယ
် KNU ထိန်းချုပ်နယ်မြေဖြစ်တဲ့တနင်္လာရီတိုင်းဒေသကြီးထဝယ်ခရိုင်ထဲကပန်ချောင်းကြောက်မီတွဲစီမံကိန်းကြောင့်လူမှုပတ်ဝန်းကျင်ထိခိုက်တဲ့အခြေအနေကို KNU ဘဟုကနေပြန်လည်လေ့လာစုံစမ်းစစ်ဆေးသွားမှာဖြစ်ပါတယ်မတ်လ13ရက်နေ့က KNU ဘဟုကော်မတီဝင်နဲ့ပန်ချောင်းဒေသခံတွေနဲ့အတူလူမှုအဖွဲ့အစည်းတို့ကမဲဆောက်မြို့တွင်တွေ့ဆုံရာမှာပန်ချောင်းကြောက်မီတွဲနဲ့ပတ်သက်ပြီး KNU ဘဟုဘက်ကပြန်လည်စုံစမ်းသွားမှာဖြစ်တယ်လို့တွဲဖက်တွေတွင်ရင်းမှုတက်ပတူစောသောတီပွဲကပြောပါတယ်ကုမ္ပဏီများကကြောက်မီတွေတူးဖော်တဲ့အခြေအနေရဲ့တင်ပြထားတဲ့အချက်လက်တွေကို KNU ခေါင်းဆောင်ပိုင်းဘက်ကတော့မယုံကြည်တဲ့သဘောမျိုးတွေရှိနေတယ်လို့လည်းတာကဘောကရင်လူငယ်အဖွဲ့ကနော်တပီးတာကပြောပါတယ်အဲ့ဒီပန်ချောင်းဒေတာမှာ KNU နဲ့အစိုးရတို့နှစ်ဖက်အုပ်ချုပ်တဲ့ဒေတာဖြစ်ပြီးနှစ်ဖက်ခွင့်ပြုချက်နဲ့မေဖလာဝါကုမ္ပဏီနဲ့ Thai Esther ကုမ္ပဏီတို့ကပြီးခဲ့တဲ့2012ခုနှစ်ကတည်းကကြောက်မီတွေစတင်တူးဖော်နေပါတယ်
မွန်ပြည်နယ်ကြက်မြော်မြို့နယ်က MLC ဗီလက်မြေဆက်ယုံလေးပတ်ရီးမှာကြောက်မီးသွေးကိုအသုံးပြုနေတာကြောင့်ဒေသခံတွေကြမ်းမာရေးထိခိုက်မှာကိုစိုးရိမ်နေလို့သဘာဝတယံဇာတချစ်မြတ်နိုးသူများအသင်းအတွင်းရေးမှူးဦးတန်းစော်ကပြောပါတယ်ဗီလက်မြေဆက်ယုံလေးပတ်ရီးအတွက်လျှက်စစ်ဒါမှမဟုတ် gas နဲ့လေပတ်ရီးကိုဒေသခံတွေလိုလားတယ်လို့သူကပြောပါတယ်အခုလိုသဘာဝပတ်ဝန်းကျင်ထိခိုက်မဲ့လုံရက်တွေကိုအစိုးရအနေနဲ့ထိရောက်စွာတာဝန်ယူလှုပ်ဆောင်ပေးဖို့လိုအပ်တယ်လို့သဘာဝတယံဇာတချစ်မြတ်နိုးသူများအသင်းဝင်ဦးဝင်းဘိုကပြောပါတယ်လက်ရှိမှာ MCL ဘီလက်မြေဆက်ယုံမှာတုံးဖို့လိုအပ်တဲ့ကြောက်မီးသွေးတွေကိုပြီးခဲ့တဲ့ဖေဖော်ဝါရီလ28ရက်နေ့ကကုမ္ပဏီကနေတင်ပေါ်နဲ့တည်ယူနေစေဖြစ်ပါတယ်
ထောင်တန်တနည်းချမှတ်ခံထားရတဲ့ရခိုင်မျိုးတပ်ပါတီကမင်းပြမျိုးနဲ့အမန်နေမဲဆန္ဒနယ်မြေပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးလောက်အောင်ညွန့်ကိုမတ်လ14ရက်နေ့ကမြောက်ဦးခရိုင်တရားရုံးကနေတရက်သေးလွတ်ပေးလိုက်ပြီးဖြစ်ပါတယ်။ဦးလောက်အောင်ညွန့်ကိုဒီနှစ်ဇန်နဝါရီလ28ရက်နေ့ကမေပုံမျိုးနဲ့တရားရုံးကပိုင်နက်ကျူးလွန်မှုချိန်ချောက်မှုပုံမှန်တွေနဲ့တရားစွဲဆိုပြီးထောင်တန်တနည်းချမှတ်ခဲ့တာပါ။အမှုကိုဖေဖော်ဝါရီလ2ရက်နေ့ကမြောက်ဦးတရားရုံးမှာအယူခံဝင်ပြီးခရိုင်တရားရုံးမှာ3ချိန်မြောက်ကြားနာပြီးမှအခုလိုလွတ်ပေးလိုက်တာဖြစ်ပါတယ်။အခုအခါဦးလောက်အောင်ညွန့်မှာလွတ်တော်စည်းဝေးတက်ဖို့အတွက်စစ်တွေမြို့ကိုရောက်ရှိနေပြီဖြစ်တယ်လို့မိသားစုဝင်တွေကပြောပါတယ်
။မြမစပကြီးမွေခေါ်ကိုခံပညာမျိုးစုံ3လက်ဝိတ်တမာအန်ဆန်အောင်လာဟာမြမနိုင်ငံကိုစားပြုအဖြစ်အီဂျစ်နာမည်ကျော်တိုက်ခိုက်ရေးတမာမိုဟာမက်အာလီနဲ့ မတ်လ18ရက်နေ့ရန်ကုန်သူအနာကွင်းမှာထိုးသတ်ကြမှာဖြစ်ပါတယ်အခုပွဲဟာအောင်လအတွက်ပထမအကြိမ်မြန်မာပြည်အတွင်းထိုးသတ်မဲ့ပွဲဖြစ်ပြီးဒီပွဲဟာအလွန်အရေးကြီးတယ်လို့ကိုယ်နိုင်ငံကိုယ်လူမျိုးရှိမှအခုလိုထိုးသတ်ရမှာအံ့ဩစရာခံစားချက်တစ်ခုခံစားတယ်လို့အန်ဆန်အောင်လကဆိုပါတယ်ထိုးသတ်ပွဲတစ်လျှောက်အောင်လဟာ16ပွဲနိုင်6ပွဲရှုံးခဲ့ပြီးပြန်ဘက်အလီကတော့10ပွဲနိုင်9ပွဲရှုံးထားသူဖြစ်ပါတယ်အသက်31နှစ်အရွယ်အန်ဆန်အောင်လဟာကချင်ပြည်နယ်မြစ်ကြီးနားမြို့မှာမွေးဖွားခဲ့တာဖြစ်ပြီး2014ခုနှစ်မှာအမေရိကန်ပြည်ထောင်စုအန်ဒရူးစ်တက္ကသိုလ်မှာစိုက်ပျိုးရေးပညာသင်ယူနေရာက MMA ကစားသမားလောကကိုဝင်ရောက်ခဲ့ခြင်းဖြစ်ပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်အတွင်းမှာနေထိုင်တဲ့မျိုးနွယ်စုတစ်ခုကိုမုံဝန်းဗမာတိုင်းရင်သားလို့သတ်မှတ်လိုက်ကြောင်းလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနဝန်ကြီးရုံးကနေထုတ်ပြန်ခဲ့ပါတယ်။ဗမာတိုင်းရင်သားလို့အစိုးရကနေသတ်မှတ်လိုက်တဲ့အပေါ်ရှမ်းပြည်နယ်ဒေသခံတွေရဲ့အမြင်သဘောထားတွေဘယ်လိုရှိနေပါသလဲဆိုတာကိုဆိုင်းမွန်းကနေစူးစီးထားပါတယ်ရှင်။
ရှမ်းပြည်မြောက်ပိုင်းမိုးဆက်ခရိုင်ကုတ်ခိုင်မြို့နယ်တာမွန်းကျဲဒေသကတရုတ်စာပေတရုတ်ယဉ်ကျေးမှုအတိကတုံတဲ့မုံဝန်းလူမျိုးတွေဟာပမတ်တမတော်လက်အောက်ခံပြည်သူစစ်တပ်ဖွဲ့ဖွဲ့စည်းလာရာကနေနိုင်ငံသားခွင့်ထူးရလာတယ်လို့ရှမ်းတိုင်းတမျက်ဒီမိုကရေစီဖွဲ့ချုပ်ဒုတိယဥက္ကဋ္ဌဆိုင်ဆောင်အောင်ကပြောပါတယ
်သူတို့ကတရုတ်လူမျိုးဖြစ်တယ်ဒါပေမဲ့ပမာပြည်မှာနေတာကြာပြီပေါ့ဗျာအဲ့ဒါတော့သူတို့စာပေယဉ်ကျေးမှုကိုတည်ထောင်တယ်အဲစာပေဝင်ကျေးမှုကလည်းသူတို့ဆွေရစီမှာလက်မှတ်ပုံတင်တယ်ပေါ့ဗျာအဲ့ဒီကနေပြီးတော့သူစီတူစီလက်ဖြစ်တယ်သူတို့နေမှာရောက်တဲ့ကိုနေပြူဟာမှုတိုင်ရင်မှုတွေနဲ့ခင်မင်ပြီးတော့အဲ့ဒီဟာတွေကသူတို့ကမုန်းဝန်လူမျိုးဆိုပြီးတော့မှသူတို့ကိုမှတ်ပုံတင်ပေးပါဆိုတောင်းဆိုတယ်ပေါ့
ဘိုးစင်ဘေးဆက်ပမာပြီးမှနေလာတဲ့အတွက်သူတို့ဟာပမာတိုင်ရင်သားပဲလို့မုန်းဝန်ဒေတာခန်ဦးအာဖုံကပြောပါတယ်
ကျွန်တော်တို့လည်းလူပဲဗျာအဖို့ဖွားလည်းဒီမှာပဲတည်တယ်ပြီးတော့ကျွန်တော်တို့လည်းဒီမှာပဲမွေးရဆိုတော့ကျွန်တော်တို့တောက်လျှောက်ဒီမှာပဲနေနေလာတာကျွန်တော်တို့ပမာပဲပေါ့ဗျာပမာပြီးတဲ့တိုင်းရင်သားပဲပေါ့
တိုင်းရင်သားလူမျိုးတစ်မျိုးတတ်မှတ်ဖို့လူထုစန္ဒခံယူရလိမ့်မယ်လို့ဆန်ပိုက်ဂျာနယ်အက်ဒီတာချုပ်စာရေးဆရာရှမ်းစာပေပညာရှင်ဟွန်းကာယန်ကပြောပါတယ
်တကယ်လို့အဲ့ဒီလူမျိုးကိုတိုင်းရင်သားဖြစ်လက်ခံမယ်ဆိုလို့ရှိရင်ကျွန်တော်တို့ပမာပြီးမှလက်ရှိနေထိုင်နေကြတဲ့တိုင်းရင်သားလူမျိုးစုကြီးအကုန်လုံးရဲ့သဘောထားကိုရယူသင့်တယ်referendum သဘောမျိုးလိုအပ်ရင်လုပ်တင်တယ်။မဖြစ်မနေပြီးမယ်ဆိုရင်တော့မှနိုင်ငံသားအဆင့်ကိုအရင်ဆုံးပေးရပါမယ်။ဒီတိုင်းသားအဆင့်ကိုချက်ချင်းလက်ငင်းပေးလိုက်တယ်ဆိုတာသရုပ်စုတစ်ခုကသူ့လုပ်ပိုင်ခွင့်တရားနေတရားနည်းလမ်းမကျဆိုတော့လုပ်သွားတာပဲ။ဒါကိုကျွန်တော်အနေနဲ့လက်တင်ခံနိုင်ကြအကြောင်းမရှိပါဘူးခင်ဗျာ
။မြန်မာတိုင်းရင်းသား135မျိုးကနေ136မျိုးတိုးပြီးတိုင်းရင်းသားလူမျိုးစုတစ်ခုတတ်မှတ်လိုက်တာလားဆိုတာမေးခွန်းထုတ်ဆရာရှိတယ်လို့ပြည်ထောင်စု Institute Director ဦးခွန်ဆိုင်ကပြောပါတယ်
။သူတို့ဟာဗမာနိုင်ငံသားလာဖြစ်တာလားဘုမဟုတ်ဒီလူမျိုး135မျိုးဆိုတာထဲမှာသဘမဖြည့်ပြီးတော့မှ136ဖြစ်တဲ့လူမျိုးတစ်မျိုးဖြစ်လာတာလားအဲ့ဒီဥစ္စာတွေကတော့မင်းဟုတ်တဲ့ပေါ့ဗျာနော်
2010ရွေးကောက်ပွဲတုန်းကအဲ့ဒီဒေတာမှာရှိတဲ့လူမျိုးတွေစံတမဲ့ပေးနိုင်ဖို့နိုင်ငံတော်အေးချမ်းတရားရေးနဲ့ဖွံ့ဖြိုးရေးကောင်စီကနေမုံဝန်းပမာလူမျိုးတတ်မှတ်ပြီးမှတ်ပုံတင်နိုင်ငံသားစစ်စစ်ရေးကထုတ်ပေးလိုက်တာဖြစ်တယ်လို့လည်းလူမှုကြီးကြပ်ရေးဝန်ကြီးဌာနကနေမတ်လ17ရက်နေ့ကထုတ်ပြန်ထားပါတယ်
။ဆက်ပြီးတော့ရခိုင်ပြည်နယ်အတွင်းမှာဒီနှစ်တွင်မှာတော့တောက်သုံးရေးပြက်လက်မှုတွေနဲ့ကြုံတွေ့နေကြရပါတယ်။ဒေတာကန်အာဏာပိုင်တွေအနေနဲ့ကတော့တောက်သုံးရေးပြဿနာကိုဖြေရှင်းဖို့ကြိုးပမ်းနေတယ်လို့ရခိုင်ဒေသအနှံ့အပြားရေးပြက်လက်မှုဖြစ်ပွားနေတဲ့အခြေအနေကိုတော့မောင်အေးကနေအခုလိုစူးစီးတင်ဆက်ထားပါတယ်ရှင်
။ရခိုင်ပြည်နယ်မင်းပြမြို့နယ်စံပလေကျေးရွာအုပ်စုအန်သဆံပြကျေးရွာသားတို့ကသူတို့ကြုံတွေ့နေရတဲ့တောက်သုံးရေးအခက်အခဲအခြေအနေကိုအခုလိုပြောပါတယ
်။ရေကကြောက်ဒီတိုင်းနဲ့ကရောရေကကြီးချွာတော့မကောင်းဘူး။ဒီတိုင်းတော့ရေကနေဒါမှမဟုတ်ဒီနေ့ကတော့ဒီရခိုင်ပြည်ရေကြီးရဲ့အချိန်မှာဒါမှဆံပြရွာရောပါသွားတယ်။ကောညောကောတော့အဲ့ဒီကံကိုရေကတူလိုက်တယ်တူလိုက်တော့အဲ့ရေကလောကမရှိအောင်ပြီးသွားတယ်အဲ့ရေသေးသေးလေးပဲဆက်တယ်အဲ့ရေကိုသုံးနေတယ်ကိုကလက်တော်အချိန်မှာတောက်ရေအချိန်ကတော့
ပြေးခဲ့တဲ့နိုင်ကရခိုင်ပြည်နယ်တစ်ခုလုံးရေလွှမ်းမှုခံခဲ့ရတဲ့အတွက်ကြေးရွာအများပြားကတောက်ရေကန်တွေအများအပြားရေလွှမ်းမှုတာခံခဲ့ရပြီးရေကန်တွေကရေတွေကိုစုတ်ထုတ်ခဲ့ကြရတယ်လို့တချို့ကြေးရွာတွေမှာလည်းရေကန်တွေပျက်စီးခဲ့ပါတယ်ရခိုင်ပြည်နယ်ကြည်လာဒေသဖွံ့ဖြိုးရေးဦးစီးဌာနကညွှန်ကြားရေးမှူးဦးထွန်းဝေကတောက်သုံးရေအခက်ခဲဖြစ်နေတဲ့ရွာတွေကိုရေသန့်စပ်တွေနဲ့အကူအညီပေးနေတယ်လို့ဆိုပါတယ်
ကျွန်တော်လည်းလုပ်နေတာအဲဒီစပ်တွေကဟောဟောဟော
တောင်ကုန်းမြို့နယ်တန်းလွဲ့ဒေသကကြည်ဝတချို့မှာလဲသောက်ရခခဲပြဿနာနဲ့ကြုံတွေ့နေကြရပြီးအဲ့ဒီပြဿနာကိုဖြေရှင်းနိုင်ဖို့အတွက်ဒီလတစ်စက်တရာနဲ့မှလူထုအစည်းအဝေးတရက်ခွာဆိုထားပါတယ်မြောက်ဦးမြို့နယ်ကကြည်ဝတချို့မှာလဲသောက်သုံးရခခဲဖြစ်နေပြီးလမ်းမြေ AB လနဲ့မေလဆိုရင်သောက်သုံးရခခဲတဲ့ကြည်ဝတွေပုံမြလာနိုင်တယ်လို့မြောက်ဦးမြို့နယ်စေပင်ဥက္ကဋ္ဌဦးဦးမောင်သန်းကအခုလိုပြောပါတယ
်ကျွန်တော်တို့မြောက်မှာဒီလိုကြီးဖြစ်ဖြစ်ရှိနေတာကတော့ကျွန်တော်တို့ဒီတောင်ပိုင်းကြီးမြောက်ပိုင်းကြီးနော်ဘာလို့ဒီလိုပြန်နေတာတော့အထူးကြီးရှိနေရှိတယ်။ဒီဒီလမ်းနဲ့ဒီလမ်းတွေကတော့ဒီလိုဖြစ်ရှိနေတယ်။အဲဒီကမှာတော့ဘယ်လိုလုပ်ရလဲဆိုတော့ဒီကျေးရက်တက်ကျေးဥပ္ပါရတော့ကျွန်တော်တို့တက်ချာဒီအရေးကြီးတဲ့နောက်ပြီးတော့ဒီကံတွေကိုဒီလိုတိကျနေရတယ်ဆိုတော့
ရေခခဲတဲ့ကြေးရွာတွေကိုကုန်းလန့်ရေလန့်တွေနဲ့အရှင်မင်းရေဖြန့်ပြူနိုင်ဖို့အတွက်မြို့ပေါ်ကလူမှုအဖွဲ့စိတ်တွေနဲ့ရှိတ်ဆက်ပြီးစီစိုက်ထားတယ်လို့လေဦးမောင်သန်းကပြောပါတယ်။ရခိုင်ပြည်နယ်မှာသောက်သုံးရေရှားပါတဲ့ပုံနှကျွမ်းပေါက်တော်မြေပုံမြောက်ဦးမင်းပြားနဲ့ရေသိတော်စားတဲ့မြို့နယ်တွေမှာရေကန်ပေါက်130တကန်ကိုတိနှိုက်မဲ့လာ30တရားနဲ့ကိုနောက်ဆုံးထပ်တူပွက်မယ်လို့ရခိုင်ပြည်နယ်အစိုးရကသတင်းထုတ်ပြန်ထားပါတယ်။
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။အစိုးရသက်အနေနဲ့အေယဝတီမြစ်ပေါ်ကမြစ်ဆုံရေကာတာစီမံကိန်းအပါအဝင်တခြားရေကာတာစီမံကိန်းအားလုံးကိုထောက်ရရဆိုင်ပေးဖို့နိုင်ငံတကာမြစ်ချောင်းများဆိုင်ရာအထိမ်းအမှတ်နေ့မှာကချင်ပြည်နယ်ဒေသခံတွေကနေဆူတောင်းပွဲပြုလုပ်ခဲ့ကြပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလား